မလေးရှားနိုင်ငံတဲကိုသွားရောက်အလုပ်လုပ်ကြမယ်မြန်မာနိုင်ငံသား84ဦးကိုဇူလိုင်လ23ရက်နေ့ကထိုင်းနိုင်ငံပက်ရှ်ပူရီခရိုင်ထဲမှာအစုလိုက်အပြုံလိုက်ဖမ်းမိခဲ့ကြောင်းအလုပ်သမားရေးလှုပ်ရှားသူတဦးကအခုလိုပြောပါတယ
်မလေးရှားနိုင်ငံကိုသွားဖို့လေနေအိမ်မှာဒီထိုင်းရဲတွေစုံစမ်းပြီးစီတော့အဲ့ဒီအိမ်မှာနေတလုံးမတင်ကြလို့ပတ်စစ်စီတဲ့ခါမှာအဲ့မျိုးသားမျိုးသမီးအလုံးမခုနစ်စစ်စဲနဲ့ဒီဦးဆန်းစီရမိတာပါနော်ဖက်ပူလီမြို့မှာမျိုးနယ်ထဲမှာမိတာပါအ
ဲ့ဒီဖမ်းမိသူတွေဟာထိုင်းမြန်မာနယ်ဆက်မြဝတီမဲဆောက်လမ်းကနေကားသုံးစီးနဲ့လာကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်အခုဆိုရင်မလေးရှားနိုင်ငံထဲကိုခိုးဝင်ဖို့စ조사ကြတဲ့မြန်မာတွေအများအပြားရှိနေတယ်လို့လွန်ခဲ့တဲ့9ရက်ကလည်းကန်ချနာပူရီခရိုင်ထောင်ပါဘူးမြို့နယ်ထဲမှာမလေးရှားကိုခိုးဝင်ဖို့စောင့်နေကြတဲ့မြန်မာ80ကျော်ကိုဗာဂျီယာလောင်ကွန်10နီးကလှိုင်းဘူးတစ်ခုတွင်းမှာဖမ်းမိခဲ့တယ်လို့လည်းပြောပါတယ်
လိုင်းနတ်တိရတော့မင်းရမိပါလားဆက်ဆက်အဲ့ဒါအိုင်ကူလည်းမှမိတာပါအဲမြန်မာနိုင်ငံရဲ့ဒီကားကတော့ဟိုဟာလဲလို့လက်စားဘာမှမရှိတော့ကုန်စင်းတော့ဆက်စားဖို့တောက်ဖို့ဆက်ဆက်တဲ့စစ်တာနဲ့ဒီဘက်ကဆက်လာကြတဲ့လူငယ်များတယ်လေတော်တော်ဆက်တော့များတယ
်ထိုင်းနိုင်ငံထဲမှာတရားဝင်အထောက်ထားရှိတဲ့မြန်မာနှစ်သန်း3သိန်းကျော်ရှိပြီးတရားမဝင်အထောက်ထားမဲ့နေသူတွေကတော့တရားဝင်တဲ့နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးအခြေအနေတွေကြောင့်ထိုင်းနိုင်ငံထဲကိုနေ့စဉ်အစုလိုက်အပြုံလိုက်မြန်မာတွေဝင်ရောက်လာနေစေဖြစ်ပါတယ်ရှင်